စီးရီးယားဆွေးရအနေနဲ့ဓာတ်တုလက်နဲ့ဆွန့်လို့ရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းပေါ်မှာအမေရိကန်နဲ့ရုရှားတို့သဘောတူညီမှုရခဲ့ပြီလို့အမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောဆိုလိုက်ပါတယ်။ဒီမူကြမ်းမှာဆိုရင်စီးရီးယားရဲ့ဓာတ်တုလက်နဲ့တွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်နေတယ်လို့ပြောဆိုထားကြောင်းဝန်ကြီးပါဝါကဆိုပါတယ်။ဓာတ်တုလက်နဲ့တွေကိုစီးရီးယားအနေနဲ့ဖြတ်သိမ်းဖို့ဥပဒေအရတာဝန်ရှိစေရမယ်လို့လည်းဆိုပါတယ်။ဒီမူကြမ်းပေါ်မှာရေးပေါ်တကပိတ်စီအဝေးကိုကြာသာပတိနေ့ညပိုင်းမှာကျင်းပဖို့လုံခြုံရေးကောင်စီကစီစဉ်ထားပါတယ်။ဒါပေမဲ့မဲခွဲမှုကတော့ဒီအချိန်မှာဖြစ်မဲ့ပုံမရှိဘူးလို့တန်တမန်တွေကပြောပါတယ်။မူကြမ်းတဲ့ကအသေးစိတ်တွေကိုတော့မသိရသေးပါဘူး။ပြင်သစ်နိုင်ငံခြားရေးဝန်ကြီး Lawrence Pavius ကတော့ကြာသာပတိနေ့အစောပိုင်းတော့ကစာထဲမှာစီးရီးယားအနေနဲ့သူလုံဆောင်ရမှာတွေကိုပြက်ကက်ခဲ့လို့ရှင်ရင်ဒဏ်ခတ်ပိတ်ဆို့မှုတွေဒါမှမဟုတ်လဲစီးအရအေးယူမှုဖြစ်နိုင်ခြေတွေပါဝင်တယ်လို့ဆိုပါတယ်။အမေရိကန်သမ္မတ Obama ကတော့အမေရိကန်ရဲ့စီးအရချင်းချောက်မှုတွေကစီးရီးယားသမ္မတ Bashar al-Assad ကိုနိုင်ငံတကာထိန်းချုပ်မှုအောက်မှာသူ့ရဲ့ဓာတ်တုလက်နက်တွေဖျက်သိမ်းဖို့ဆိုတဲ့ရုရှားရဲ့အဆိုပြုချက်ကိုလက်ခံလာစေဖို့ PR ပေးခဲ့တယ်လို့ဒီလအစောပိုင်းမှာပြောဆိုခဲ့ပါရရှင်။